SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00မှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။သောရရှိမြကမြဩစတြေးလျရဲ့အဖိုးတန်ရေအရင်းမြစ်များနဲ့ထူခြားသောရာသီဥတုကိုနားလည်ခြင်းဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဩစတြေးလျဟာ၎င်းရဲ့မတူညီသောရာသီဥတုဇုံများတစ်လျှောက်မိုးရွာသွန်းမှုအပူချိန်နဲ့ရာသီဥတုပုံစံများသီးသီးသာသာကွဲပြားမှုရှိသောနေထိုင်နဲ့တိုက်ကြီးအလုံးတွင်အချောက်တွေဆုံးဖြစ်ပါသည်။ဤကျယ်ပြန့်လှသောမြေကြီးသည်ကမ္ဘာကျော်ရဲ့အထူးခြားဆုံးရာသီဥတုများထဲမှတစ်ခုကိုပိုင်ဆိုင်ရခြင်းဖြစ်ပါသည်။အပူပိုင်းဒေသမြောက်ဘက်မှရာသီဥတုသမပိုင်းတောင်ဘက်ထိဩစတြေးလျဟာအပူပိုင်းဆိုင်ကလုန်းမုန်တိုင်းများရေကြီးမှုအပူလှိုင်းများနဲ့မိုးကောင်မှုအပါအဝင်ပြင်းထန်သောရာသီဥတုအခြေအနေများကိုကြုံတွေ့ရပါသည်။ကျွန်ုပ်တို့ရဲ့ရာသီဥတုဟာဩစတြေးလျနိုင်ငံတဝန်းရှိကွဲပြားသောဂေဟစနစ်များကိုလွှမ်းမိုးထားပြီးဤနေရာတွင်ရေသည်အလိုအဖိုးတန်သောအရင်းမြစ်တစ်ခုဖြစ်ပါသည်။ဩစတြေးလျရဲ့ဂေဟစနစ်အများအပြားသည်ပျက်စီးလွယ်ပြီးရာသီဥတုဖောက်ပြန်မှုတောင်မီများနဲ့မိုးကောင်မှုတန်းခန္ဓာရည်ရှိပြီးရေနူးညံ့စိမ်မွေ့သောပဝင်းခြင်းကိုထိမ့်သိမ်းရန်ကြိုးပမ်းမှုများလိုအပ်ပါသည်။1900ဆောပိုင်းမှာဩစတြေးလျကဗျာဆီယာဒိုရသီယာမက်ကယ်လာဒီဤချေပြန့်သောအညိုရောင်မြေရဲ့အလှတရားနှင့်အထူးကြံဆန်းမှုကိုဖန်ဆားခဲ့သောမိုက်ကန်ထရီရဲ့ကြော်ကြားသောဂုဏ်ကျေးဇူးကိုသူရေးသားခဲ့ပါတယ်။နေလောင်တဲ့တန်းပြီကိုငါချစ်တယ်။လွင်ပြင်ကြီးနဲ့မငြိညာတဲ့တောင်တန်းတွေ၊မိုးခေါင်တာနဲ့ရေကြီးတဲ့မိုးတွေ။မိုးလေဝသဘီရိုမှအကြီးတန်းရာသီဥတုပညာရှင်ကက်သရင်ဂန်တာရဲ့အဆိုအရ၎င်းရဲ့ဩစတြေးလျရဲ့ဖော်ပြချက်သည်ယနေ့တိုင်မှန်ကန်နေတယ်လို့ဆိုပါတယ်
။ Australia is known as the land of drought and flooding rains. It can have years of drought which bring hot weather.And increase fire risk, but it can then have months of heavy rainfall that lead to widespread flooding. Across northern Australia, tropical cyclones are also a risk in the wet season. Other extreme weather Australians can face include
Australia
go, severe thunderstorms, which can experience
large hail. ပူပြင်းတဲ့ရာသီဥတုကိုသဲဆောင်လာပြီးမီးပေးအန္တရာယ်ကိုတိုးမြင့်လာစေတဲ့နှစ်ပေါင်းများစွာမိုးကောင်းရေရှားမှုဖြစ်နိုင်ပါတယ်ဒါပေမဲ့လားနဲ့ချီပြီးမိုးသီးထန်စွာရွာသွန်းနိုင်တာကြောင့်နေရာအနှံ့ရေကြီးရေရှမ်းမှုတွေလည်းဖြစ်နိုင်ပါတယ်။ပြင်းထန်သောရာသီဥတုဖြစ်ရပ်များ။ဩစတြေးလျကြုံတွေ့နိုင်တဲ့ပြင်းထန်သောရာသီဥတုအခြေအနေများကိုအကြောင်းရင်းများစွာဖြစ်ပေါ်စေနိုင်တယ်လို့ Miss Cantor ကပြောဆိုပါတယ်
။ Climate drivers such as the El Niño Southern Oscillation and the Indian Ocean Dipole.Can increase our chance of experiencing some of these extremes. And climate change is also shifting our chances of extreme.
တောင်ပိုင်းအလှည့်ပြောင်းနဲ့အိန္ဒိယသမုဒ္ဒရာဒိုင်ပိုးကဲ့သို့သောရာသီဥတုမောင်းနှင်မှုများသည်ဤအဆွန်းရောက်မှုတချို့ကိုကြုံတွေ့ရန်အခွင့်အလမ်းတိုးပေးနိုင်ပါသည်။ပြီးတော့ရာသီဥတုဖောက်ပြန်မှုကလွန်ကဲ့တဲ့ရာသီဥတုဖြစ်နိုင်ခြေကိုလည်းပြောင်းလဲစေပါသည်။ဩစတြေးလျသည်ကမ္ဘာပေါ်တွင်စားထမမြောက်အကြီးဆုံးနိုင်ငံဖြစ်ပါれ။ဒိုရာတွင်ကုန်းမြေ area 200ကီလိုမီတာ900ကျော်ရှိတော်လဲ။ဩစတြေးလျသည်ကမ္ဘာမြေ area စုစုပေါင်းရဲ့900ခန့်နှုန်းသာရှိပါれ
။ Australia is a large mass of land which extends from the warm tropical regions near the equator to the cooler mid latitudes. Sunshine, weather patterns,Rainfall and topography are all very different across the country. And with this variation,
Australia
there are many different climate zones across our country.
ပူပိုင်းဒေသများမှာအေးပူသော latitude အလယ်ပိုင်းအထိကျယ်ပြန့်သောကြီးမားသောမြေကြီးဖြစ်ပါれ။နေရောင်ခြည်ရာသီဥတုပုံစံမိုးရိမ်ချိန်နဲ့မြေမျက်နှာသွင်ပြင်တို့ဟာနိုင်ငံတော်မှာအလွန်ကွဲပြားပါれ။ဒီလိုမျိုးကွဲလွဲမှုတွေနဲ့အထူးကျမတို့နိုင်ငံတော်မှာပတူညီတဲ့ရာသီဥတုဇုံတွေအများကြီးရှိပါတယ်ဟုမစ်ကန်တာကပြောဆိုပါတယ်အပူချိန်နဲ့ဆိုထိုင်းစအသေးအရွက်များနဲ့ရာသီဥတုအလိုက်မိုးရွာသွန်းမှုကွဲပြားမှုသည်ဤရာသီဥတုဇုံများကိုအမျိုးအစားခွဲခြားနိုင်ပါတယ်ဩစတြေးလျနိုင်ငံရဲ့ရာသီဥတုများသည်နိုင်ငံရဲ့နေရာအနှံ့အပြားအသီးသီးတွင်ကွဲပြားကြောင်းမစ်ကန်တာကပြောဆိုပါတယ် ဒါကမြောက်အမေရိကဥရောပနဲ့အာရှကမြောက်ကမ္ဘာချမ်းမှာရှိတဲ့သူတွေအတွက်ကျမတို့ရဲ့ယာစီတွေကစန့်ကျင်ဘက်ဖြစ်နေပါတယ်။ဩစတြေးလျတောင်ပိုင်းမှာနွေယာစီဆောင်းဦးဆောင်းနဲ့နွေယာစီတို့ရှိပြီးကျွန်ုပ်တို့ရဲ့နွေယာစီကာလဟာဒီဇင်ဘာလမှဖေဖော်ဝါရီလအထိဖြစ်ပါတယ်။သို့တော်လည်းဩစတြေးလျမြောက်ပိုင်းအပူပိုင်းဒေသမှာယာစီဥတုနှစ်ခုသာရှိပြီးဆူဆွတ်သောယာသီမှာအောက်တိုဘာလမှဧပြီလအတွင်းနဲ့မေလမှစက်တင်ဘာလအတွင်း၆တွေ့တဲ့ယာသီဖြစ်ပါတယ်။ဩစတြေးလျနိုင်ငံရှိ Aboriginal နဲ့ Torres Strait Islander တို့သည်ရှုပ်ထွေးတဲ့ပါဝင်ခြင်းကိုနားလည်သဘောပေါက်ကြပြီးဩစတြေးလျရှိ၎င်းတို့ရဲ့ပထဝီဝင်းတီနီယာအပေါ်အခြေခံပြီးမတူညီသောယာသီဥတုလိုက်ပြက်ကလေးများကိုအသိမှတ်ပြုကြပါတယ်။ဒေသန္တရယာသီဥရုနဲ့သဘာဝဆိုင်ရာပြောင်းလဲမှုများကိုရောင်ပြန်ဟပ်ပါတယ်။ယာသီဥရုအပူချိန်နဲ့အရေးကြီးသောအချက်မှာမိုးရွာသွန်းမှုတွင်ဒေသဆိုင်ရာအပြောင်းလဲများကြုံတွေ့ခဲ့ရတဲ့ဒေသဆိုင်ရာယာသီဥရုအခြေအနေများကိုလွှမ်းမိုးနိုင်တယ်လို့မစ်ကန်တယ်ကပြောဆိုပါတယ်
။ Near to the equator, we have tropical northern Australia, which experiences lots of sunshine and heavy seasonal rainfall.Across southern Australia, we have cooler continental weather with a Mediterranean climate across the southwest that has hot, dry summers. The east coast has a temperate climate with no dry season and warm to hot summers. But overall, Australia is a very dry country with much of inland Australia seeing little rain.
ဩစတြေးလျတောင်ပိုင်းတဝမ်းမှာပူပြင်း6တွေသောနွေရာသီများရှိသောအနောက်တောင်ဘက်တွင်မြေထဲပင်တဲ့ရာသီဥတုနှင့်အတူကျွန်ုပ်တို့တွင်ပိုအေးသောရာသီဥတုရှိပါသည်။အရှေ့ဘက်ကမ်းရိုးတန်းဟာအပူပိုင်းရာသီဥတုရှိပြီး6တွေရာသီဥတုမရှိတဲ့အပြင်ပူပြင်းသောနွေရာသီအထိဖြစ်ပါသည်။ဒါပေမဲ့ခြုံငုံကြည့်ရင်ဩစတြေးလျဟာအလွန်6တွေတဲ့နိုင်ငံဖြစ်ပြီးကုန်းတွင်းပိုင်းဩစတြေးလျနေရာအများစုမှာမိုးရွာသွန်းမှုနည်းပါးတာကိုတွေ့ရပါတယ်။ရေရရှိနိုင်မှုနဲ့မိုးကောင်ရေရှားမှုတို့သည်စိုက်ပျိုးရေးလူမှုအတိုင်းဝိုင်းနဲ့ဩစတြေးလျရဲ့ပါဝင်ကျင်ကျန်းမာရေးကိုထိခိုက်စေပါတယ်
။ Water is precious in Australia, with over half of the country typically having less than 350 millimeters of rainfall a year. Drought is not simply low rainfall. If it was, much of inland Australia would be in almost perpetual drought.Meteorologists look at rainfall deficiencies. Agriculturalists rate the impact on primary industries. Hydrologists examine surface and groundwater levels. And sociologists define it by the impact on the community.
မိုးရေချင်း350မီလီမီတာထက်နည်းပါတယ်။မိုးခေါင်ချင်းဟာမိုးရွာသွန်းမှုနည်းရုံမျှမကတကယ်လို့သာကုန်းတွင်းပိုင်းဩစတြေးလျအများစုဟာရာသက်ပတ်မိုးခေါင်လူနီးပါးဖြစ်နေပါလိမ့်မယ်။ဩစတြေးလျသည်ကမ္ဘာပေါ်မှာအချောက်တွေဆုံးနေထိုင်သည့်တိုက်ကြီးဖြစ်ပြီးကျွန်ုပ်တို့ရဲ့ပါဝင်ကျင်အများစုဟာရေကန်းသတ်ထားတော်လဲဤမြတ်တမှုကိုစီမံခန့်ခွဲရန်အတွက်ကျွန်ုပ်တို့ရဲ့ဇီဝမျိုးစုံမျိုးကွဲများကိုကောင်းစွာပြင်ဆင်ထားပါတယ်။ဒေါက်တာဘလဲပါစင်သည် Greening Australia မှ Impact ရဲ့ Director ဖြစ်ပြီးလူများနဲ့သဘာဝတရားများရှင်းသက်နေထိုင်ရာကျမ်းမာပြီးအကျိုးဖြစ်ထွန်းသောရှုခင်းများကိုဖန်တီးရန်ကြိုးစားနေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။နိုင်ငံရဲ့တချို့နေရာတွေမှာရေကြီးရေရှမ်းမှုတွေကြုံတွေ့နိုင်ရပေမဲ့ရေရရှိမှုကတော့ကျွန်ုပ်တို့လူမှုအတိုင်းဝိုင်းအတွက်စိုးရိမ်စရာပါပဲ။ဩစတြေးလျရဲ့အနောက်ပိုင်းမှာကမ္ဘာ6တွေသောနေရာတစ်ခု1980ခုနှစ်မှစလို့မိုးရေချိန်20ရာခိုင်နှုန်းကျော်ကျဆင်းခဲ့ပြီးဒီစည်းကြောင်းစီစဉ်မှု80ရာခိုင်နှုန်းကျော်ရောကျသွားကြောင်းဒေါက်တာပါစင်ကပြောဆိုပါရယ်နှစ်ဘီလီယံနဲ့ချီ၍ပြောင်းလဲလာသောရှေးဟောင်းရှုခင်းများနဲ့ကွဲပြားမှုနဲ့အတူဩစတြေးလျရဲ့ပါဝင်ကျင်ဟာလက်ရှိတွင်ချိန်ချမှုအမျိုးမျိုးကိုကြုံတွေ့နေရတယ်လို့ဒေါက်တာပါစင်ကရှင်းပြပါရယ
် Now our unique and fragile ecosystems are under threat from climate changeNatural disasters, land clearing, and other intensive human activities. Nowhere is this more apparent than at one of our most iconic natural wonders, the Great Barrier Reef.
Yakuka, Chinoto yet Tuchabi, Piasilwe, though, ecosystem yadi, yadi udu pianwe mu, သဘာဝဘေးအန္တရာယ်များမြေယာရှင်းလင်းခြင်းနဲ့တခြားပြင်းထန်သောလူသားလုံဆောင်မှုများကြောင့်ချိန်ချောက်မှုကိုခံနေရပါတယ်။ရာသီဥတုပြောင်းလဲမှုကိုအရေးတကြီးလုံဆောင်ရန်ပြက်ကွက်ပါက2100ခုနှစ်တွင်ပြက်ကွက်သွားမယ့်အန္တရာယ်ရှိတဲ့ကျွန်ုပ်တို့ရဲ့အထင်ကရသဘာဝအံ့ဖွယ်များထဲမှပုံမထင်ရှားပေါ်လွင်တဲ့တစ်ခုဖြစ်တဲ့ Great Barrier Reef ပြက်ကွက်သွားမယ့်အန္တရာယ်ရှိနေပါတယ်။ရေအရေးသွေးညံ့ဖျင်းခြင်းသည် Great Barrier Reef ရဲ့အဓိကခြိမ်းခြောက်မှုတစ်ခုဖြစ်ပါတယ်။နှစ်စဉ်နှစ်တိုင်းရေတိုက်စားသောမြေမှအနေနှင့်တန်ချိန်သန်းပေါင်းများစွာသည့်တန်တာကြောက်တန်းပေါ်သို့စီးဆင်းလာပြီးငါးများပင်နယ်မြက်များနှင့်တန်တာကြောက်တန်းများကိုဆုံးင့ကရာသီဥတုပြောင်းလဲမှုအကျိုးသက်ရောက်မှုများမှပြန်လေကောင်းမွန်လာစေရန်တန်တာကြောက်တန်းရဲ့စွမ်းရည်ကိုရောကြစေပါれ
Greening Australia is working with local landholders and First Nations communities to rebuild eroding gullies and restore coastal wetlands which act like the reef's kidneys by filtering water before it flows into the ocean. Since our reef aid program started in 2016, we've prevented over 44,000 tons of water pollutants from reaching the reef.And we've shown that by restoring
Greening Australia the Thamundia Tedo Masisemi Yesitou Chene Reef ye Chaukka Mya Ke Thu Tho Pyu Mu Tho Kan Yuran Sait Mi Mya Go Pyan Le Ti Sao Yan Twe Greening Australia the Data Kha Mye Pai Shin Mya Ne First Nation Athain Wai Mya Ne Pu Paung Saung Ywe Lye Shi Ba De Chano Twe ye Reef Aid Season Go 2016 Khu Ne Ma Sa Tin Ke Bi Tanda Chauk Tan Mya Tho ရင်ညင်းညမ်းစေသောတန်ချိန်4,400ကျော်ကိုတားဆီးခဲ့ပြီးရှိုမြောင်းများကိုပြန်လည်ပြုပြင်ခြင်းဖြင့်ကုန်းတွင်းများမှအနေနှစ်များကို90ရာခိုင်နှုန်းထိရှော့ချနိုင်ခဲ့ကြောင်းပြသခဲ့ပါသည်လို့ဒေါက်တာပါစင်ကပြောဆိုပါသည်။ဩစတြေးလျသည်ကမ္ဘာဇီဝမျိုးစုံမျိုးကွဲများ၏အချမ်းပြင်း10ရာခိုင်နှုန်းခန့်နေထိုင်ရာနေရာဖြစ်ပြီးအများစုမှာတခြားမည်သည့်နေရာတွင်မှမတွေ့ရှိသောကမ္ဘာမျိုးစိတ်များဆုံးရှုံးမှုနှုန်းအများဆုံးနိုင်ငံများထဲမှတစ်ခုဖြစ်ကြောင်းဒေါက်တာပါစင်ကပြောဆိုပါသည
် The latest state of environment report rated the environment as in poor or deteriorating health and described at least 19 of our ecosystems as showing signs of collapse. If we don't take action now, we risk losing our precious natural species and ecosystems forever.Leading to very real social and economic consequences.
Now, so to Environment of State Report ka Thabawa Pawin Jin go Jamma ye Nyan Pyin Jin Sin Twin Thap Mat Tha Bi Chano To ye Ecosystem Anei Song 16 Ku Thi Pyet Pya Jin Lakkhana Mya Pya Ta De Lo Pho Pya Tha Ba De Aku Chain Ma Aye Yu Mu Ma Lou Phu So Yin Do Chano To ye Apho Tan Ne Thabawa Myo Sait Twin Ne Ecosystem Re Go Thawara Song Chho Bo An Ye Shi Ba De ရာသီဥတုပြောင်းလဲမှုနဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ့်ဆိုင်ရာစိန်ခေါ်မှုများကိုကန့်ထွက်ဖြေရှင်းရမှာဒေသတွင်နိုင်ငံတော်နှင့်ကမ္ဘာအဆင့်တွင်ကြိုးပမ်းအားထုတ်မှုနဲ့ပြောင်းလဲမှုများလိုအပ်ပါသည်။ထို့သောလူတအူးချင်းစီကခြားနာချက်တစ်ခုကိုဖန်တီးပေးနိုင်ပါသည်။ဥပမာအားဖြင့်ရေထိမ့်သိမ့်မှုတွင်ဒေါက်တာပါစင်ကကျွန်ုပ်တို့အားလုံးသည်ကျွန်ုပ်တို့ရဲ့အပြုအမူများနှင့်တော်တော်ရေမြေများကိုပုံမမချာခဏပြင်းထန်သောမိုးခေါင်မှုဖြစ်နိုင်ခြေတိုးလာနေသည့်ကြားတွင်ကျွန်ုပ်တို့ရဲ့အပြုအမူများလိုက်လောညီထွေဖြစ်အောင်လုပ်နိုင်ပါတယ်လို့ဆိုပါတယ
် In urban areas, those with gardens can keep native drought-tolerant plants to reduce watering needs and provide habitat for native animals at the same time. Watering gardens early in the morning or late afternoon also reduces water use by reducing evaporation.In rural areas, people can rehydrate the landscape by restoring natural water flows using earthworks and planting of native free vegetation. This can help create drought-resilient farming systems and improve soil health,
agricultural productivity, and flood control.ပန်းဦးရင်များကိုရေလောင်းပေးခြင်းသည်အငွေ့ပြန့်ခြင်းကိုရှော့ချခြင်းဖြင့်ရေအသုံးပြုမှုကိုလည်းရှော့ချပေးပါれ။ခြေလက်ဒေသများမှာလူများဟာမြေကြီးနှင့်ဇာတိအစည်းအဝေးများစိုက်ပျိုးခြင်းဖြင့်သဘာဝရေစီးကြောင်းကိုပြန်လည်တည်ဆောက်ခြင်းဖြင့်ဥယင်ကိုရေတက်ပြန်လည်ဖြည့်တင်းပေးနိုင်ပါれ။ ဩစတြေးလျမှာပြင်းထန်သောရာသီဥတုအဖြစ်အပျက်များသည့်လူများနှင့်အခြေခံအဆောက်အအုံများကိုအန္တရာယ်ဖြစ်စေနိုင်သောကြောင့်ပြင်ဆင်ထားရန်အရေးကြီးပါသည်။ပြင်းထန်သောရာသီဥတုအတွက်ပြင်ဆင်ခြင်းများသင့်ရာသီဥတုကိုသိပါသင့်အန္တရာယ်ကိုသိပါဝက်ဘ်ဆိုက်တွင်ပုံမလေ့လာပါနောက်ဆုံးBOM မိုးလေဝသခန့်မှန်းချက်များနဲ့သတိပေးချက်သတင်းများကိုအမြဲနားထောင်ပါ BOM Weather App ကို download လုပ်ပါသစ်ဒေသအရေးပေါ်ဝန်ဆောင်မှုများမှအကြံဉာဏ်မှန်သမျှကိုလိုက်နာပါသောရရှိမြခင် SBS သတင်းဌာနက Phil Dukak နဲ့ Maran Ismaldo ရဲ့ဆမ်မားကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတစင်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။